မင်္ဂလာညနေခင်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2019ခုနှစ်အောက်တိုဘာလ22ရက်အင်္ဂါနေ့ညနေခင်း6နာရီခွဲနဲ့9နာရီအစီအစဉ်တွေကိုလိုင်းတိုမီတာ7925တို့ကနေတိုက်ထုတ်လွှင့်နေပါပြီ။ဒီမှာနောက်လာပါဒီကနေ့အစီအစဉ်တွေတာဝန်ယူတင်ဆက်သွားမှာပါ
။ကျွန်မအေးတနာကြပါရှင်။စီးရီးပြည်ပခါရဖြစ်နေတဲ့ဆီးရီးယားနိုင်ငံအရှေ့မြောက်ပိုင်းကနေကတ်စ်တပ်ဖွဲ့တွေဆက်ပြီးတော့ဆုတ်ခွာပြီးမဲ့လေအမေရိကန်နဲ့တူရကီကြားရယူထားတဲ့ပြစ်ခတ်ရက်စဲရေးသဘောတူညီမှုတက်တန်းကုံဆုံးသွားတဲ့နဲ့တူရကီကစစ်ဆင်ရေးတွေပြန်ဆမယ်လို့ပြောပါတယ်။ဤကဥရောပသမဂ္ဂကနေပြီးတော့ဗြိတိန်နိုင်ငံထွက်ဖို့အတွက်ဗြိတိန်ဝင်ကြီးချုပ်တင်သွင်းတဲ့အစီအစဉ်နဲ့ပတ်သက်လို့ဒီကနေ့ဗြိတိန်အောက်လွှတ်တော်မှာအရေးကြီးတဲ့မဲခွဲဆုံးဖြတ်မှုနှစ်ခုလုပ်ဖို့ရှိပါတယ်ရှင်။ဒီလိုမျိုးနိုင်ငံတကာနဲ့ထိပ်တန်းရပြည်တွင်းသတင်းတွေကိုပြောပြပေးသွားဖို့ရှိပါတယ်နန်းလောင်ကြီး
။ကောင်းပါပြီရှင်။ဘင်္ဂလားဒေ့ရှ်နိုင်ငံကိုရောက်နေကြတဲ့ဒုက္ခသည်29ဦးဟာဒီကနေ့မနေ့ပိုင်းမှာတော့ရခိုင်ပြည်နယ်မောင်တော်မြို့နယ်တောင်ပြိုလက်ဝဲစခန်းကနေပြန်လည်ဝင်ရောက်လာပါတယ်
။အလုံးပေါင်း29ရောက်ပါပြီ။အိမ်ရောက်သူ6စုပါခင်ဗျာဟုတ်။အဲဟိုဟာမစင်နေကြီးပါပဲခင်ဗျာဟုတ်။အိမ်လူမှာပါသေးပါဗျာ
။လူဝင်မှုကြီးကြပ်ရေးဌာနတို့ညွန်ကြားရေးမှုဦးအောင်ဖြိုဟန်ပြောသွားတာပါရှင်။အပြည့်စုံကိုတော့မကြခင်ကြမှာပါ။ဒါအပြင် value change လို့ခေါ်တဲ့မြန်မာနိုင်ငံရဲ့ထုတ်ကုန်တွေအပေါ်စင်ကဲတမိုးပြောင်းလဲမှုမှာအခြားအာရှနိုင်ငံတွေရဲ့ဤသူအောင်မြင်လာစေရေးစီးပွားရေးပညာရှင်တွေရဲ့အမြင်တွေကိုတင်ပြသွားမယ်အပြင်နိုင်ငံတကာသတင်းမှာတော့ဂျပန်ဧကရာဇ်တရဲ့အနန္တတပင်အခမ်းအနားအကြောင်းကိုကြားဖို့ရှိပါတယ်။အခုအရင်ဆုံးတော့ဒီကနေ့ညနေခင်းထိပ်တန်းရောက်သတင်းတွေကိုမအေးတနာကျော်နဲ့မခင်ဖြူတွေတို့ကပြောပြပေးကြပါအောင်ရှင်။
စီးရီးပြည်ပခါရဖြစ်နေတဲ့ဆီးရီးယားနိုင်ငံအရှေ့မြောက်ပိုင်းကနေပြီးတော့ကတ်စ်တပ်ဖွဲ့တွေဆက်ပြီးတော့ဆုတ်ခွာနေပြီမဲ့လေအမေရိကန်နဲ့တူရကီကြားရယူထားတဲ့အပြစ်အခက်ရက်စဲရေးသဘောတူညီမှုတက်တန်းကုံဆုံးသွားတာနဲ့တူရကီကဆစ်စင်ရေးတွေပြန်ဆမယ်လို့တူရကီသမ္မတရီဂျစ်ဒိုင်ယစ်အာဒိုဝမ်ကဒီကနေ့အင်္ဂါနေ့မှာပဲပြောသွားပါတယ်။အော်တိုဝါလောက်ကောင်မှာတွေ့ဆုံမဲ့ဆီးရီးယားဖွဲ့စည်းပုံအခြေခံဥပဒေကော်မတီအနေနဲ့ခိုင်မာရေးတိုးတက်မှုဖြစ်ထွန်းအောင်လို့ဘယ်လိုလှုပ်ဆောင်နိုင်လဲဆိုတာကိုရုရှားသမ္မတဗလာဒီမီယာနဲ့ပူတင်နဲ့ဆွေးနွေးမယ်လို့လည်းရုရှားကိုနိုင်ငံတော်စည်းစင်မသွားခင်မှာမစ္စတာအာဒိုဝမ်ပြောသွားခဲ့ပါတယ်။အခုဖြစ်နေတဲ့ဆီးရီးယားပြည်ပခါမှာနယ်စပ်ကနေပြီးတော့ cuts YPG တပ်ဖွဲ့တွေဆုတ်ခွာနိုင်အောင်လို့တူရကီကနယ်စပ်ဖြတ်ကျော်စစ်ဆင်ရေးတွေကို9ရက်ရပ်ဆိုင်းထားတာသဘောတူထားတာဒီကနေ့အင်္ဂါနေ့ Greenwich Center ချိန်ည9နာရီမှာတက်တန်းကုံဆုံးမှာဖြစ်ပါတယ်ကတ်စ်ရဲ့ YPG တပ်ဖွဲ့တွေဘေးကင်းရှင်းရေးနယ်မြေတတ်မှတ်ခြင်းနဲ့အစီအရာအရှိအမြောက်ပိုင်းနယ်စပ်တစ်လျှောက်နယ်မြေကနေထွက်ခွာရမယ်လို့တူရကီကပြောထားတာပါ။နိုင်ီ120ကျားပြစ်ခတ်ရက်စဲရေးကိုတော့ American ဒုသမ္မတ Mike Pence နဲ့ပြီးခဲ့တဲ့ကြာသပတေးနေ့ကပဲတူရကီရယူခဲ့တာဖြစ်ပါလိမ့်ရှင်
။ကနေဒါနိုင်ငံထွေထွေရွေးကောက်ပွဲမှာလက်ရှိအာဏာရ Liberal Party ကအမတ်နေရာလုံလုံလောက်လောက်ရလိုက်ပြီးတဲ့နောက်မှာတော့လက်ရှိဝန်ကြီးချုပ် Justin Trudeau အနေနဲ့ဒုတိယတက်တန်ဆက်အုပ်ချုပ်ခွင့်ရသွားပါတယ်။ရွေးကောက်ပွဲအနိုင်ရကြောင်းကိုတော့ဦးကြီးချုပ်ထူထူကဒီကနေ့အစောပိုင်းမှာပဲကြေညာပါတယ်။ကနေဒါရုပ်သံဌာန Canadian Broadcasting Corporation ရဲ့ကြေညာချက်အရဦးကြီးချုပ်ထူထူရဲ့ Liberal Party ဟာအမတ်နေရာ338နေရာရှိတဲ့လွှတ်တော်မှာ159နေရာအနိုင်ရပြီးအပြတ်အသက်အနိုင်ရတာတော့မဟုတ်ပါဘူး။လွှတ်တော်နေရာအများစုနဲ့အပြတ်အသက်အနိုင်ရဖို့အတွက်ဆိုရင်တော့အမတ်နေရာ190ရဖို့လိုပါတယ်။ဒါကြောင့်လက်ရှိရလက်အရာကတော့ဝန်ကြီးချုပ် Trudeau အနေနဲ့ဒီအမတ်နေရာ24နေရာရထားတဲ့ပြည်ပြင်ပြောင်းလဲရေးလိုလာတဲ့ New Democrats Party နဲ့ညွန်ပေါင်းအစိုးရဖွဲ့ရမှာပါ။ကနေဒါပြည်သူတွေဟာအကွဲအကွဲပြားပြားဖြစ်မှုတွေအစိုးပြင်မှုတွေကိုလက်ခံတဲ့သူတွေမဟုတ်တဲ့အကြားဝန်ကြီးချုပ် Trudeau ကမွန်ထရယ်မြို့ကရွေးကောက်ပွဲဌာနချုပ်မှာအောင်ပွဲခံနေကြတဲ့သူ့အပေါ်ထောက်ခံသူတွေကိုပြောဆိုသွားပါတယ်။ကမ္ဘာရာသီဥတုဖောက်ပြန်ပြောင်းလဲမှုပြဿနာကိုတိုးတက်တဲ့အပြောင်းလဲလိုလာတဲ့အယူအဆတွေခိုင်မာအားကောင်းတဲ့လှုပ်ဆောင်ချက်တွေနဲ့ကင်တွယ်သွားဖို့လိုလာပြီးအခုလိုပြည်သူတွေကမဲပေးခဲ့ကြတာဖြစ်တယ်လို့လည်းဝန်ကြီးချုပ်ကပြောပါတယ်။ဥတုရာသီပြောင်းလဲမှုပြဿနာနဲ့ကုန်သွယ်ရေးကိစ္စတွေမှာသဘောထားကွဲလွဲမှုတွေရှိနေတဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကလည်းအခုလိုဝန်ကြီးချုပ်ထရူဒိုရွေးကောက်ပွဲမှာအနိုင်ရလိုက်တဲ့အတွက်ဝမ်းသာကုန်ယူကြောင်းကို Twitter လူမှုကွန်ရက်ပေါ်ကနေရေးသားပြောဆိုခဲ့ပါတယ်ရှင်။
အင်းရဥရောပတမက်ကားကနေပြီးဗြိတိန်နိုင်ငံထွက်ဖို့ဗြိတိန်ဝင်ကြီးချုပ်ဘောရစ်ဂျွန်ဆန်တင်သွင်းတဲ့အစီအစဉ်နဲ့ပတ်သက်ပြီးတော့ဒီကနေ့ဗြိတိန်အောက်လွှတ်တော်မှာအရေးကြီးတဲ့မဲခွဲဆုံးဖြတ်မှုနှစ်ခုလုပ်ဖို့ရှိပါတယ်ညနေပိုင်းမှာဥရီပြုံမတ်တွေကမစ္စတာဂျွန်ဆန်တင်သွင်းထားတဲ့စာမျက်နှာ115မျက်နှာပါရုပ်သိမ်းရေးသဘောတူညီချက်မူကြမ်းကိုအတည်ပြုပေးရမှာဖြစ်ပါတယ်အဲဒါဆိုရင် EU ကနေနှုတ်ထွက်တဲ့သဘောတူညီချက်ကမူအားဖြင့်အတည်ဖြစ်သွားပါမယ်ဒီလိုအတည်ပြုလိုက်နိုင်ရင်တော့ဒါကိုဥပဒေဖြစ်နဲ့မြန်မြန်ဆန်ဆန်နဲ့၃ရက်အတွင်းမှာတရားဝင်အတည်ပြုဖို့နောက်ထပ်ဥပဒေမူကြမ်းကိုမဲခွဲဆုံးဖြတ်ရမှာပါဗြိတိန်နိုင်ငံ EU ကလည်းနှုတ်ထွက်ဖို့စီစဉ်ထားတဲ့အတိုင်းနောက်သတင်းပတ်ကြာတာရင်းနဲ့မတိုင်မီမဲခွဲဆုံးဖြတ်တာဥပဒေကိုပြဋ္ဌာန်းတာတွေလုပ်ဖို့အတွက်အစိုးရမှအချိန်လုံလောက်ရှိသလားဆိုတာမရှင်းလင်းပါဘူးပြီးခဲ့တဲ့ကြာတာရင်းကတော့ นอกจากนี้ตัวจุนยิมูตะคุกุมิสเตอร์จอห์นสันก็ที่ช้างอีอยู่ในสักคนหนึ่งเนี่ยมันทิ้งมาเป็นยาอยู่ในเงินเบลเล่ประเด็นนอกจากนี้สัญญาตัวจุนยิเจ็บกูแต่ช้างนี่นายเปียร์ตัวอดีตพี่ว่าไม่อุ่นเลยอดีตมาพี่นายไม่เชื่อมิสเตอร์จอห์นสันอีอยู่กลางทางเนี่ยยาอยู่ท้ายที่ตัวจุนยิเจ็บกูเท่าแข็งจังไม่ค่อยส่งเสียผู้สายเงินทาร์ไว้ ปีนี้บริเตนนอกจากมุกเซนไวล์ลากงที่ช่วยสั่งไปบุอีกครั้งหนึ่งสิมิสเตอร์จอห์นสันก็เสียค่าเงินส่งเสียเช็ดคู่ช่างเกจจับไปไหมมิสเตอร์จอห์นสันก็ได้กูตบอดูเล่นแม่ทุ่มไปว่าตัวที่รู้เยอะสุดก็น่ากูตบอดูสุดเลยซาดซังเอาไว้เล่นแม่ทุ่มไปเยอะไปไหมปีนี้ช่างแม่ตัวก็รออีกครั้งหนึ่งช่วยยามาแต่ช่างอุยอบานในเงินเนี่ยตบอดูนิมุยาอยู่เปล่านอกจากมาละไม่อยู่เว้นเนี่ยนอกจากมาละถ้ามองเลยรู้สึกน่าเขยิบเวทคู่แทบจะจิ้มบ้
င်းဆိုရကိုဖိအားပေးပြီးယူကရိန်းကိုပေးမဲ့အမေရိကန်ရဲ့အကူအညီတွေကိုတမရဒေါ်နယ်ထရမ့်ကဆိုင်းငံ့ခဲ့တဲ့ကိစ္စနဲ့တမရကိုအရေးယူဖို့အလွတ်တော်ဒီမိုကရက်အမတ်တွေကစုံစမ်းစစ်ဆေးနေတာမှာဒီကနေ့မှာတော့ယူကရိန်းဆိုင်ရာအမေရိကန်တန်အမတ်ဟောင်းလွှတ်တော်မှာမေးမြန်းစစ်ဆေးခံပါလိမ့်မယ်တမရအင်ဂျူရောရဲ့လှုပ်ဆောင်ချက်တွေနဲ့ပတ်သက်လို့စိုးရင်ချောင်းကိုတခြားအစိုးရအရာရှိတချို့နဲ့စာရေးသားဆက်သွယ်ပြောဆိုခဲ့တာနဲ့ပတ်သက်ပြီးတော့ယူကရိန်းဆိုင်ရာအမေရိကန်တန်အမတ်ကြီးဝီလီယမ်ထေလာကိုဒီကနေ့လွှတ်တော်အမတ်တွေကမေးမြန်းကြမှာပါနိုင်ငံရေးလှုပ်ရှားမှုတစ်ခုအတွက်ယူကရိန်းကိုပေးမယ်လုံခြုံရေးဆိုင်ရာအထောက်ပံ့တွေကိုဆိုင်းငံ့ခဲ့တာဟာမိုက်မဲရကြတဲ့အကြောင်းတန်အမတ်ဟောင်းထေလာကအစိုးရအရာရှိတချို့ကိုစာရေးသားပြောခဲ့တာပါလာမယ့်2020အမေရိကန်သမ္မတရွေးကောက်ပွဲမှာဒီမိုကရက်တစ်ပါတီရဲ့သမ္မတလောင်းဖြစ်လာနိုင်ခြေရှိနေတဲ့ဒုသမ္မတဟောင်းဂျိုးဘိုင်ဒန်နဲ့ယူကရိန်းမှာအလုပ်လုပ်ခဲ့ဘူးတဲ့မစ္စတာဘိုင်ဒန်ရဲ့သားဖြစ်သူတို့အကြောင်းကိုစုံစမ်းစစ်ဆေးပေးဖို့ယူကရိန်းသမ္မတကိုသမ္မတထရမ့်ကဇူလိုင်လ25ရက်နေ့မှာဖုန်းနဲ့ဆက်သွယ်စကားပြောခဲ့တာနဲ့ပတ်သက်လို့စိုးရိမ်နေတဲ့အကြောင်းထောက်လှမ်းရေးအရာရှိဟောင်းတို့ကစုံစမ်းရေးမှူးချုပ်ကိုတိုင်ကြားခဲ့ရကနေသမ္မတရဲ့ဒီလုပ်ရဲ့အတွက်ဒီစုံစမ်းစစ်ဆေးမှုတွေကိုတော့ဒီမိုကရက်လွှတ်တော်အမတ်တွေဦးဆောင်ပြီးတရားဝင်စတင်လာခဲ့တာပါပင်ဒဂွန်စစ်ဌာနချုပ်ရဲ့ရုရှားနဲ့ယူကရိန်းဆိုင်ရာမူဝါဒချမှတ်မှုတွေမှာပါဝင်ခဲ့တဲ့ဒုလက်ထောက်ကာကွယ်ရေးဝန်ကြီးလော်ရာကူပါလည်းမနက်ပြန်ပုတ်ထွန်းကြရင်ဒီကိစ္စကိုလွှတ်တော်မှာစစ်ဆေးမြန်းမြန်းခံရမှာဖြစ်ပါတယ်ရှင်
အဲ့ဒါညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိ5.19kHz 1.683 5.19kHz 1.9565နဲ့5.25kHz 1.965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်။ဒီလိုရေအမေရိကန်တန်ကနေဒေတာရင်းသတင်းတွေဆက်ပြီးတော့ပြောပြပေးသွားပါမယ်ရှင်။မလေးရှားဝန်ကြီးချုပ်ဟောင်းနာဂျစ်ဘရာဇာဟာမလေးရှားအစိုးရပိုင်း 1MDB ရင်းနှီးမြှုပ်နှံမှုလုပ်ငန်းကြီးကနေပတ်စံတွေကိုအလွဲသုံးစားလုပ်ပြီးရယူနိုင်အောင်လို့တရားစနစ်တကျအကွက်ချလုပ်ခဲ့တယ်လို့အစိုးရရှေ့နေတွေကဒီကနေ့ပဲတရားရုံးမှာရှောက်လဲကျက်ပေးသွားပါတယ်။ဒီမှုရဲ့ပထမဆုံးတရားခွင်ကိုရှေ့ဆက်တင့်မတင့်တရားသူကြီးကဆုံးဖြတ်ဖို့စဉ်းစားနေတာဖြစ်ပါတယ်။ဒီအရှောက်တော်ပေါ်မှာပါပြီးတော့အမြင့်ကပဲယာဒုကနှုတ်ထွက်သွားရတဲ့ဝင်းကြီးချုပ်ဟောင်းရဲ့ရှေ့နေအဖွဲကတော့တရားရုံးမှာတင်သွင်းတဲ့အချက်လက်တွေကမစ္စတာနာဂျစ်အပြစ်ရှိတယ်ဆိုတာတက်တင်မပြနိုင်ဘူးဆိုပြီးတော့ကြံချေပါပါရင်မစ္စတာနာဂျစ်ကယာဒုကနေဖယ်ရှားခံရပြီးတဲ့နောက်မှာတခြားဆွဲချက်တွေတော်တော်များများနဲ့လည်းတရားစွဲခံခဲ့ရပြီးပြီးခဲ့တဲ့ AP လကတော့ 1MDB ကုမ္ပဏီနဲ့ပတ်သက်တဲ့ပထမအဦးဆုံးတရားခွင်မှာတရားရင်ဆိုင်ရပါတယ်။အခုလောက်မှာတော့အစိုးရဘက်ကရှောက်လဲချက်တွေပြည်သက်တင်တင်ခဲ့ပြီးတော့ဒီကနေ့အင်္ဂါနေ့မှာတရားခွင်နဲ့တရားလိုနှစ်ဖက်လုံးကရှေ့နေတွေတရားသူကြီးရှေ့မှောက်မှာအပြန်အလှန်အခြေတင်ရှောက်လဲကြပြီးတော့ဒီတရားခွင်ရှေ့ဆက်မဆက်ဆိုတာနိုဝင်ဘာ17ရက်နေ့မှာအဆုံးဖြတ်ပေးမှာပါ။အစိုးရရှေ့နေတွေကတော့ဒီမှုကိုတရားရုံးပြောင်းပြီးတော့ကြားနာပေးဖို့လဲရှောက်ထားခဲ့ပါတယ်။ဒါကြောင့်ဒီလိုတရားရုံးပြောင်းပြီးတော့ရှောက်ထားရလဲဆိုတာအကြောင်းပြချက်မပေးပေမဲ့အခုလိုမျိုးတရားအထက်တရားရုံးကိုပြောင်းခိုင်းတာမျိုးကဒီမှုဘလောက်ကြီးလဲဆိုတာကိုပြသနေပါတယ်ရှင်။
အမေရိကန်ပြည်ထောင်စုဟာမလိုလားအပ်တဲ့ကုန်သွယ်ရေးစစ်ပွဲဖြစ်အောင်လုပ်နေတာကြောင့်တရုတ်ဘက်ကလည်းကိုယ့်ရဲ့အကျိုးစီးပွားကိုကာကွယ်ဖို့လိုအပ်တဲ့တုံ့ပြန်မှုတွေလုပ်သွားမယ်လို့တရုတ်နိုင်ငံတော်ကောင်စီဝင်လက်ဖြင့်နိုင်ငံသားရေးဝန်ကြီးလက်ဖြစ်တဲ့ဝမ်ယီကဒီကနေ့ပြောကြားလိုက်ပါတယ်။ဆွစ်ဇာလန်နိုင်ငံဘန်မြို့မှာလုပ်တဲ့သတင်းစာရှင်းလင်းပွဲတစ်ခုမှာအဲ့ဒါလိုပြောခဲ့တာပါ။အမေရိကန်သမ္မတအင်ဂျူရောရဲ့ကုန်သွယ်ရေးအကြံပေးပီတာနာဗာရိုကသူ့ရဲ့စာအုပ်တွေထဲမှာတရုတ်စန့်ကျင်ရေးစီးပွားရေးပညာရှင်နံပါတ်တစ်ခုကိုလှုပ်ချံဖန်တီးရေးသားခဲ့တာကြောင့်တန်အော်ဖြစ်ရတဲ့အကြောင်းတရုတ်နိုင်ငံသားရေးဝန်ကြီးကပြောပါတယ်။ဒီလိုရေးသားမှုတွေဟာလင်ညာမှုပေါ်မှာအခြေခံတဲ့မူဝါဒတွေဖြစ်လာစေတာကြောင့်အန္တရာယ်များပြီးမိုက်မဲရကြတယ်လို့လည်းဝန်ကြီးကပြောပါတယ်။ပြီးခဲ့တဲ့သတင်းပတ်ကပညာရေးစာဆောင်တစ်ခုမှာအင်ဂျူရောကုန်သွယ်ရေးအကြံပေးနာဗာရိုကရွန်ဗာရာဆိုတဲ့စီးပွားရေးပညာရှင်နံပါတ်တစ်ခုဖန်တီးပြီးရေးခဲ့တယ်လို့တခြားစာအုပ်6အုပ်မှလည်းဒီနာမည်ကိုသုံးခဲ့တာပါ။နာဗာရိုကတော့သူသုံးခဲ့တဲ့နာမည်ဟာအပျော်တက်တဲ့ကလောင်နာမည်တစ်ခုအနေနဲ့သုံးခဲ့တာဖြစ်ပြီးတကယ်အဖြစ်ပြက်ကိုပြောတာမဟုတ်ပဲဖြော်ပြရေးတက်တဲ့အတွက်သုံးခဲ့တာလို့ကြေညာချက်ထုတ်ပြန်ပြောခဲ့ပါတယ်ရှင်။
Japan yang mah ekre Naruhito ah, di kene Oktober 22 ni mah repete kena dapat gosip senarai cipta kembali. Dua yang kawasan nampak pertama uzon Japan ekre pelarai tu ka tu ye parking dia, ya iya ku second tu pelarai sih.
ဒီကနေ့ညနေခင်းထိတ်တန့်ရောက်တဲ့နေကိုမအေးသနာကျော်နဲ့မှာခင်ပြူတွေတို့ကကြေညာပေးသွားတာပါရှင်။VOA ကနေခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို Bangladesh နိုင်ငံကိုရောက်ရှိနေတဲ့ဒုက္ခသည်29ဟာဒီကနေ့မနက်ပိုင်းမှာရခိုင်ပြည်နယ်မောင်နှံမြို့နယ်တောင်ပြိုလက်ဝက်ခံကနေပြန်လည်ဝင်ရောက်လာပါတယ်။ပြန်လာတဲ့မွတ်စလင်ဒုက္ခသည်အိမ်အောင်စုခြောက်စုကတော့ရခိုင်ပြည်နယ်တွင်လူသားချင်းစာနာမှုကူညီထောက်ပံ့ပေးရန်ပြန်လည်နေရာချထားရင်းနဲ့ဖွံ့ဖြိုးရေးစီမံကိန်း
ဟုတ်ကဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကိုရောက်နေတဲ့ဒုက္ခသည်တွေဟာနှစ်ဖက်အစိုးရညှိနှိုင်းပြင်ဆင်ထားတဲ့ကြာဝင်လွှဲပြောင်းရေးအစီအစဉ်အရပြန်လာသူတွေမရှိပေမဲ့မိမိသဘောဆန္ဒအရပြန်လို့သူတွေကတော့မြန်မာအစိုးရနဲ့ညှိနှိုင်းပြီးပြန်လာနေတာဖြစ်ပါတယ်ဒီကနေ့မနက်မှာလဲဒုက္ခသည်တချို့ဟာတောင်ပြိုလက်ဝဲလက်ခံရေးစခန်းကနေတဆင့်ပြန်လဲဝင်ရောက်လာကြောင်းအဲ့ဒီစခန်းကလူ
င်နေပြီပါပဲခင်ဗျာဟောအရှင်သူမပါသေးပါဗျာဟောသူတို့ဝင်လာတော့အခုသူရွေးရချာဒီအစီအစဉ်နဲ့ပေါ့နော်ဟောရွေးရချာဒီအစီအစဉ်နဲ့ဝင်လာတဲ့အခါကျတော့ကျွန်တော်တို့သူတို့ဟိုလုံးလုံးလုံးဒီတိုင်းပဲကျွန်တော်တို့ဒီမှာ7နာရီတို့ရောက်တယ်ဆိုကျွန်တော်တို့7နာရီခွဲနောက်ကနေစပြီးတော့မှကျွန်တော်တို့ပါလဆလုပ်ငန်းတွေစနေဆောင်ရွက်ပါတယ်ခင်ဗျာဒီ7နာရီတို့မှာတော့သူတို့ဟိုလောင်မှုအောင်စကန်ကိုဆွေးဟုတ်ရဲ့ကျွန်တော်တို့ဒီနာဂကတဲ့အစီအစဉ်နဲ့အဲပို့ဆောင်မှာဖြစ်ပါတယ်ကို
စခိုင်းပြည်နယ်အတွင်းလူသားချင်းစာနာမှုကူညီထောက်ပံ့ရေးပြန်လည်နေရာချထားရေးနဲ့ဖွံ့ဖြိုးရေးစီမံကိန်း UEHRDA အရပြန်လည်လက်ခံတဲ့အစီအစဉ်ကိုဦးအောင်ဖြိုးဟန်ကအခုလိုရှင်းလင်းပြောဆိုပါတယ
်။သူတို့ဟိုဘက်စခိုင်းကိုရောက်နေတဲ့အချိန်မှာကျွန်တော်တို့ဒီဘက်ကိုသူတို့ကပြန်လာကြပါတယ်ဆိုပြီးတော့မှသူတို့ဥဆိုးကြီးဦးကြီးဌာနနဲ့ဆက်တွေ့လာတော့သူတို့ဥဆိုးကြီးဦးကြီးဌာနနဲ့မှာသူတို့ဇီယာနဲ့ record တွေယူပြီးတော့မှကျွန်တော်တို့ဒီရွေးရတယ်ကိုတင်ပါတယ်ခင်ဗျာ။ဒီနေ့ကကြာကြာရွေးရတယ်လို့တင်ဖို့တကကျွန်တော်တို့ဒီကျွန်တော်လာဝကနေမှဒီမှာအင်အားစုဆင်းရှိရှိဖြစ်စေပါတယ်။နောက်ကျွန်တော်တို့ SVU ရဲတွေကနေမှပေါ့ဟိုပြန်ပတ်မှုမှပါဝင်မှုရှိရှိအဲ့ info ဆစ်စေပြီးတော့မှအဲ့ report တွေမရှိပါဘူး။ပြည်ရဖြစ်ပါတယ်ပေါ့နော်။ကျွန်တော်တို့ဒီကလည်းဒီမှာနေတဲ့သူဟုတ်ပါတယ်ဆိုတော့ချက်လက်တွေနဲ့သူတို့တင်ပါတယ်ခင်ဗျာ။ပြန်တော့ဟိုရွေးရတယ်ကနေမှပြန်လဲဆစ်စေပြီးတော့မှအတူဒီ report တွေကိုပြန်လဲဝင်ရောက်ခွင့်ပြုပါတယ်ဆိုတော့ကျွန်တော်တို့ခွင့်ပြုချက်ကြပြီဆိုရင်သူတို့ဝင်လာတာနဲ့ဒီကျွန်တော်တို့စီစစ်ပြီးတော့မှပြန်လည်လက်ခံတာဖြစ်ပါတယ်
။မောင်တော်ခရိုင်အုတ်ချွေမှုဦးဆိုးအောင်ကတော့မိမိစန္ဒအလျောက်ပြန်လည်ဝင်ရောက်လာသူ300ကျော်သွားပြီဖြစ်ကြောင်းပြောပါတယ်။ဒါပေမဲ့တဖက်နိုင်ငံကပြန်လာလိုသူတိုင်းကိုလက်ခံတာမဟုတ်ကြောင်းနဲ့လက်ရှိပြန်လာသူတွေကိုနေရာချထားတဲ့အခြေအနေကိုအခုလိုဆက်ပြောပါတယ
်။ကျွန်တော်တို့ဒီမှာနေသွားတဲ့လူနေတော့တာမှန်တယ်ကျန်းဖက်နဲ့ပါဝင်နေမရှိဘူးသူတို့တွေကဒီမှာပြန်နေကြမှာပဲဆိုပြီးတော့မှကျောက်မှာကျွန်တော်တို့ဆစ်ပြီးတော့မှအစိုးရဘက်ကတင်နိုင်ငံတော်အစိုးရကတင်ဒီနိုင်ငံတော်အစိုးရလက်ခံဆိုတဲ့အချိန်မှာလက်ခံတာနိုင်ငံတော်မဟုတ်ဘူးပြန်လာကြတိုင်းတော့ပြန်လာလို့မရဘူးလေ။နောက်ဘက်ကမှာဆက်နာပဲသူတို့နေကြမရှိဘူးဆိုရင်တော့စေမျိုးလည်းမရှိဘူးကနလည်းနေကြရလည်းမရှိဘူးဆိုတော့နောက်ဘက်ကမှာထားတာပေါ့။အခုကပြန်ဝင်တဲ့လူတွေကသူတို့အကုန်လုံးကရင်ထဲကလည်းသူတို့ကသူတို့ဟိုဘက်ကဒီဘက်အမျိုးတွေကိုဆစ်ဆက်ပြီးတာဒီဘက်ကလည်းအေးအေးချမ်းချမ်းရှိတယ်သူတို့အမျိုးတွေလည်းလက်ခံမယ်ဆိုတော့ကျွန်တော်နောက်ဘက်ကအတင်းထားလို့မရဘူး။သူမျိုးတွေရှိသူတို့တွားနေရတယ်
ဆာဖိုးခေါင်စခန်းကတော့ပြန်လာသူတွေအတွက်ယာယီနေရာချထားမဲ့ဂျာစခန်းဖြစ်ပါတယ်2019ခုနှစ်ဩဂုတ်လတုန်းကရခိုင်ပြည်နယ်မြောက်ပိုင်းမှာရှိတဲ့ရဲကင်းစခန်းတွေကိုစီးနင်းတိုက်ခိုက်ခဲ့တဲ့ ARSA ရိုဟင်ဂျာအစွန်းရောက်အဖွဲ့ကိုမြန်မာလုံခြုံရေးတပ်ဖွဲ့တွေကလိုက်လံရှင်းလင်းတဲ့စစ်ဆင်ရေးတွေရဲ့နောက်ဆက်တွဲအဖြစ်တိုင်းနဲ့ချီတဲ့ရိုဟင်ဂျာတွေဟာဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးခိုလုံခဲ့ကြပါတယ်မြန်မာအစိုးရကတော့ရိုဟင်ဂျာဆိုတဲ့အမည်ကိုတရားဝင်အတိအမှတ်ပြုလက်ခံမထားပေမဲ့ဒုက္ခသည်တွေကိုစီစစ်ပြီးပြန်လည်လက်ခံမှာဖြစ်ကြောင်းပြောဆိုထားပါတယ်။ဒုက္ခသည်တွေပြန်လည်လက်ခံဖို့အတွက် UNHCR ဘင်္ဂလားဒေ့ရှ်နိုင်ငံတို့နဲ့လည်းတရားလက်မှတ်ရေးထိုးသဘောတူထားပေမဲ့လက်တွေ့အစီအစဉ်တွေကတော့အခုအထိအကောင်အထည်မဖော်နိုင်ပဲဖြစ်နေပါတယ်
။ဘာရှိမလဲ။နယူးယောက်မြို့ကုလသမဂ္ဂအထူးရဲ့ညီလာခံမှာဒီသတင်းပတ်ထည်ကြလို့ရှိရင်မြန်မာအရေးနဲ့ပတ်သက်ပြီးတော့ဆွေးနွေးစရာတွေရှိနေပါတယ်။ထူးခြားမှုကတော့တချိန်လုံးကဒီမိုကရေစီရေးနဲ့လူ့အခွင့်အရေးပြောနေတဲ့ NLD ပါတီအခုအစိုးရဖြစ်ချိန်မှာ မြန်မာနိုင်ငံရဲ့လူခွင့်အခြေအနေနဲ့ပတ်သက်လို့ကုလသမဂ္ဂမျက်နှာစာမှာတော်လီဝေဖန်ခံရတာပါ။ဒါကြောင့်မလို့ဒီလာမယ့်အင်ကာနေဒဲရိုက်လီလိုက်အစည်းအဝေးမှာလက်ရှိမြန်မာနိုင်ငံရဲ့ကုလသမဂ္ဂဆက်ဆံရေးကိုတုံ့တက်ဝေဖန်ဆွေးနွေးကြပါမယ်။ပါဝင်ဆွေးနွေးလူတွေသရရှင်တွေကိုယ့်ရဲ့တယ်လီဖုန်းနံပါတ်ကြိုတင်ပေးပို့ထားမယ်ဆိုရင်ဒဲရိုက်လီလိုက်အစည်းအဝေးထုတ်လွှင့်ချိန်မှာခေါ်ယူမှာဖြစ်ပါလေ။ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုယ့်ရဲ့မိကွန်းတွေကိုစာနဲ့ဖြစ်စီအသံဖိုင်နဲ့ဖြစ်စီကြိုတင်ပေးပို့ထားလို့လည်းရပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က1-232-382-994ဖြစ်ပြီးတော့အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါလေ။ပါဝင်ဆွေးနွေးမြင်းမြန်းကြမယ်သရရှင်တွေကိုကြိုဆိုပါရခင်ဗျာ
။တိုင်းလေလိုင်းအစည်းအဝေးမှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရရှင်။အခုတော့စီးပွားရေးဆိုင်ရာသတင်းသဘောက်တင်ပြချင်ပါတယ်။မြန်မာနိုင်ငံဟာထုတ်ကုန်တွေအပေါ်စင်ကဲတန်ဖိုးပြောင်းလဲမှုလို့ခေါ်တဲ့ value change မှာတခြားအာရှနိုင်ငံတွေနဲ့တူအောင်မြင်လာဖို့ဆိုရင်နိုင်ငံခြားရင်းနှီးမြှုပ်နှံမှုကအထူးကြပါမယ်။သူတည်တနာအစီအစဉ်တွေနဲ့အစိုးရရဲ့ပါဝင်ရင်းနှီးမြှုပ်နှံမှုကလည်းအရေးကြီးတဲ့အကြောင်းစီးပွားရေးပညာရှင်တွေကပြောပါတယ်။မြန်မာနိုင်ငံရဲ့ကုန်သွယ်ဖက်နိုင်ငံတွေအချင်းချင်းကြားမှာတွေ့နေရတဲ့မပြေလည်တဲ့ကိစ္စတွေကိုအစိုးရပုဂ္ဂလိကပူးပေါင်းပြီးတော့ဆွေးနွေးအဖြေရှာဖို့အာရှဖွံ့ဖြိုးရေးဘဏ် ADB နဲ့စီးပွားရေးနဲ့ကုတန်ရောင်းဝယ်ရေးဝန်ကြီးဌာနတို့ဒီကနေ့ရန်ကုန်မှာဆွေးနွေးပွဲတစ်ရက်ပူးပေါင်းကျင်းပပါတယ်။ပြည်စုံကိုတော့အခမ်းအနားကိုကိုယ်တိုင်တော်ရောက်တင်ယူခဲ့တဲ့ကုစောထက်ကတင်ပြထားပါတယ
်။နိုင်ငံတကာနဲ့ဈေးကွက်ချိတ်ဆက်ထားရဲ့ကုန်သွယ်ရေးမှာမြန်မာနိုင်ငံဟာတခြားနိုင်ငံတွေလိုပဲအောင်မြင်အောင်လုပ်နိုင်တဲ့သင်ခန်းစာရေးရယူနိုင်ဖို့ရည်ရွယ်ပြီးအာရှဖွံ့ဖြိုးရေးဘဏ် ADB နဲ့အာရှစီးပွားရေးပညာရှင်တွေပါဝင်တဲ့လုံခြုံရေးဆွေးနွေးပွဲကိုဥဆောင်ကျင်းပကြတာပါ။ Value Chain လို့ခေါ်တဲ့ကုန်စည်ထုတ်လုပ်ရေးကွင်းဆက်မှာအစိုးရကနိုင်ငံခြားရင်းနှီးမြှုပ်နှံမှုကိုဖိတ်ခေါ်နေရတဲ့ကမ္ဘာဈေးကွက်ကိုထိုးပေါက်နိုင်ရေးကိုယ့်ပြည်တွင်ကစီးပွားရေးလုပ်ငန်းရှင်တွေနဲ့ချိတ်ဆက်လုံဆောင်ဖို့အချိန်ရောင်းနေပြီလို့မြမလူမှုစီးပွားဖွံ့ဖြိုးတိုးတက်ရေးအဖွဲ့အမှုဆောင်ညွှန်ကြားရေးမှူးဒေါက်တာစောဦးက VOA ကိုအခုလိုပြောပါတယ
်။အစိုးရရဲ့အခန့်ကဏ္ဍပိုပြီးအရေးကြီးတာပေါ့နော်။ပြီးရင်တော့အစိုးရရဲ့ဥဆောင်မှုကလည်းပိုပြီးအရေးကြီးတာ။အစိုးရကနိုင်ငံခြားရင်းနှီးမြှုပ်နှံမှုကိုတိတ်မျောနေလို့မရဘူး။ကိုယ့်နိုင်ငံထဲမှာပဲရှိနေတဲ့ပြည်တွင်းလုပ်ငန်းရှင်တွေပြီးရင်ပြည်တွင်းထုတ်လုပ်သူတွေနဲ့ကြားမှာသဟဆတာဖြစ်အောင်ကျွန်တော်တို့ခေါ်တော့ဗျာဒီတန်မိုးကွင်းဆက်ကြောင်းတွေဂျာမန်အဟရီရှိတယ်ဥပမာပြင်ကျွန်တော်တို့တောင်သူနဲ့ကုန်သင်နဲ့ဂျာမန်အဟရှိတယ်ကုန်သင်နဲ့ဒီစားသုံးကုန်ထုတ်လုပ်တဲ့ဆက်ရုံတွေဂျာမန်အဟရှိတယ်ပြီးရင်အဲဆက်ရုံတွေနဲ့ကျွန်တော်တို့တင်ပို့သူတွေဂျာမန်အဟရီရှိတယ်ဒီအဟရီကိုအစိုးရကစနစ်တကျအားပေးဖြည့်ဆည်းပေးပို့လဲလို့တော်လို့အစိုးရကိုနှက်ကလည်းဝင်ပြီးရင်းနှီးမြှုပ်နှံမှုလိုတယ်ဆိုပြီးတော့အခုဒါအာရှဖွံ့ဖြိုးရေးဘဏ်ကလည်းပြောသွားတာပေါ့နော် investment ကဒီ public investment ပေါ့နော်ဒီပြည်တွင်းရင်းနှီးမြှုပ်နှံမှုအစိုးရကဥဆောင်ပြီးရင်းနှီးမြှုပ်နှံရမယ့်လုပ်ငန်းတွေကပုံပြီးအရေးကြီးတာတယ်ပေါ့
မြမအစိုးရကိုစားဒီနေ့အခမ်းအနားကိုတက်ရောက်လာတဲ့စီးပွားရေးနဲ့ကုတန်းရောင်းဝယ်ရေးဝန်ကြီးဌာနအမြဲတမ်းအတွင်းဝင်ဦးအောင်စိုးကတော့အစိုးရအနေနဲ့ကုန်ပစ္စည်းထုတ်လုပ်မှုနဲ့ဝန်ဆောင်မှုစားရကဏ္ဍခုနှစ်ခုမှာဝင်ဝေတူလာအောင်လုံဆောင်ပေးနေကြောင်းပြောကြားခဲ့ပါတယ်။ဒါအပြင်ဒီဆွေးနွေးပွဲကတဆင့်မြန်မာနိုင်ငံအနေနဲ့တခြားနိုင်ငံတွေရဲ့အတွေ့အကြုံသင်ခန်းစာတွေကိုလေ့လာပြီးစိန်ခေါ်မှုတွေကိုရင်ဆိုင်နိုင်လိမ့်မယ်လို့မျှော်လင့်ကြောင်းဦးအောင်စိုးကပြောပါတယ်
။ We hope that this forum is an opportunity to discuss comments.
အားရတဲ့တစ်ခုလုံးရင်ဆိုင်ရမယ့်ကမ္ဘာလုံးဆိုင်ရာစီးပွားရေးစိန်ခေါ်မှုတွေကိုရင်ဆိုင်နိုင်မယ့်နည်းလမ်းတွေကိုဒီခါနောက်မှာဆွေးနွေးနိုင်လိမ့်မယ်လို့ကျွန်တော်တို့မျှော်လင့်ပါတယ်။မြန်မာနိုင်ငံကဥစားပေးလှုပ်ဆောင်နေတဲ့ကုန်သွယ်ရေးနဲ့စီးပွားရေးဆိုင်ရာမူဝါဒတွေအရအနာဂတ်မှာရင်ဆိုင်ရနိုင်တဲ့စင်ခုံမှုတွေကိုဘယ်လိုရင်ဆိုင်ရမလဲဆိုတာနဲ့ပတ်သက်လို့တခြားအာရှနိုင်ငံတွေစီကသင်ခန်းစာတွေရယူနိုင်လိမ့်မယ်လို့မျှော်လင့်ပါတယ
်။ဒီအခမ်းအနားကိုတော့ဒီကနေ့အောက်တိုဘာ22ရက်ကနေမနက်ဖြန်23ရက်ထိ2ရက်ကြာကျင်းပမှာဖြစ်ပြီးကဏ္ဍအလိုက်အုပ်စုတွေခွဲပြီးဆွေးနွေးနေကြတာဖြစ်ပါတယ်။ဒီကနေ့ဆွေးနွေးပွဲမှာအိန္ဒိယကိုမြန်မာဘက်ကတင်ပို့နေတဲ့ပယ်မျိုးစုံကိစ္စပါဝင်ပြီးမနက်ဖြန်မှာတော့လူခွင့်ရေးအဖွဲ့ကြီးဖိအားပေးတောင်းဆိုနေကြတဲ့ EU ကိုတင်ပို့နေတဲ့ရေထွက်ကုန်တွေအပေါ်အထူးကုန်သွယ်ဝင်ရှုပ်သိမ်းဖို့ဆွေးနွေးကြမှာပါအခုကျင်းပနေတဲ့ဆွေးနွေးပွဲမှာနိုင်ငံတကာဈေးကွက်ကြီးတွေကိုတင်ပို့နေတဲ့အိန္ဒိယနဲ့တရုတ်နိုင်ငံအပြင်တခြားအာရှနိုင်ငံတချို့ကပညာရှင်တွေကိုဖိတ်ကြားခဲ့ပါတယ်
ကိုယ်စောထပ်ပါရှင်ခုတော့နိုင်ငံတကာသတင်းဆောင်မတွေဖက်ဆက်ရအောင်ပါဂျပန်ဧကရာဇ်တနာရိုဟီတိုကသူ့အနေနဲ့ချီးမားလာတဲ့နိုင်ငံတော်ဝန်ကိုထမ်းဆောင်ဖို့ကြိုတင်ပြင်ဆင်ခဲ့တယ်လို့နိုင်ငံအတွက်စံနမူနာကောင်းဖြစ်အောင်တာဝန်ထမ်းဆောင်သွားမယ်လို့နန်တပ်ပွဲမတိုင်ခင်မှာပြောကြားခဲ့ပါတယ်အော်တိုဗလာ20ရက်နေ့ဒီကနေ့မှာကျင်းပတဲ့အသက်59နှစ်အရွယ်ဂျပန်ဧကရာဇ်နာရိုဟီတိုရဲ့နန်တပ်ပွဲတပင်ကိုမြန်မာနိုင်ငံတော်အတိုင်းအမေကန်ပုဂ္ဂိုလ်တော်အောင်ဆန်းစုကြည်အပါအဝင်နိုင်ငံပေါင်း100ကျော်ကခေါင်းဆောင်တွေနဲ့ဂုဏ်သရရှိဧည့်သည်တော်တွေတက်ရောက်ခဲ့ကြတာပါမိုင်းအင်ဂျင်နိုင်ကတင်ပြထားပါတယ်ရှင်
Dikini Japan nangga ma jimpa me ikrit di nantabwe akhanna dwe gongja siye Japan yangwi 16 billion te mene tongsebu kaman tawari. Dabni akulu nantabwe akhanna pilo me inga niku Japan nangga ye miyabdi du aale ye pjile suya ka zamat tarawa. Atak shisa nga ni yue kamero ikrit hao Akihito Tina Solobia now, Natasaku Mila Diani Grega, Egrete Naruhito Pi, Tina Ayayagu, Sakan Tabi Pibare, Aku Autobala Nasani Anima, Diawe Nantabwe Kanagu, Dulo Daba, Tugu Tanguya Chauce Kumi, February La Naset Donyanima, Wipakebare, Tuya Camero Ne Miroha, Asians and Milani, Giaro Sin Shini Jima, Naruhito Go, Dayo Jali, Jizon Pi, Wipakebare. Camero Igre Hao, Akihito Ha, Tanguya Shisek Gogunye, January La Konyanima, Japan Tina Aya Yao, Second Pieno, Natasaku, Ibrela, Donze Yenima, Tina Sungebi, Tapjetu, Inche Minda, Naruhito Gu, Tina Aya Ya, Rebjang Bigabai, Camero, Tina Solopo, Pinsin Nedilo, Natasa Chow Kunikega, Jinya, Gedinga Sabi, Tunine, Tina Aya Yago, Rebjang Sakambu, Athin Pinsin Gedao, Igrete, Naruhito ga nantabwe mtaenge ma akulu pyo ja ke bare.
Heisei 28 nen 8月8日
kune ogola ni sashie ni ga tina sunlo dot ma lo ekrip mengon pyo ja bi kare ga chima la de tawin ni go than saung ya ra me so ra go chano chu tin pin sin ke bare. Chano amye pyo ke de lo ekrip ne ekrip mi bya ru ye chupan a thau mu ri a ba win aluk chu sa mu a paw ma tambo tha le sa bi jesus tin mi chang chano pyo bya si.
Dabbing, egrete in the net, Japan nanga, a gonzo namuna pit, Darwin, Jibuang, Tasang Doma Pite Lule, egret Naruhito Gap Yobai,
Korekarano Kotomoto
Totem Naga Gusenza Midai, Lenet Tijimu, General Kanzami Bare, Tabimele, Kukugo, Mieto de Anlusan Nidalo, Pidure, Sudam Yita, Pudamugole, Salet, Tene Tama Pipi, Egrene, Egre Mibiare, Omiamurigo, Sema Mie Mata Tama Pipare. Ikrene, Ikrimi Piaru, Samuel Kere Landai, Nanga and Red Darwin Tansamo, Janom Yebe, Sindhi Pinema, Pippi, Joshua Mune, Simgon Pimurigole, Pidurene to Miawe Kanzapi, Nanga Yet Sanamuna Piam, Pum Losang Doma, Chipare.
Ikrete Naruhito Ne, Atang Nazangani Yue, Ikrimi Bia, Masa Guruma, Atang Sakunani Yue, Tamiro, Mindami, Aiko Diawe, Mipagera Pipare. Naruhito Ha, Japan Tina, Yayari Dema. Oxford Duga, Boyagere, Pinya Detta Unine, Go by Dricone, Ochome, Bomusidelu, Nyaga, Kaman Tavare, Dabi, Naruhitoha, Japan, Egret the Maima, Patamazo, Kipinya Det, Nanganja, Boyagere, the Uchibare, Dunine, Camero, Ye, a Dritone, Egret the Dent Shaolong, Yagere, Japan Didure, Chicken, Liza, Tauka, Mumulu, Naruhito, Nine, Sella, and Moe Sakambu, Josayama Titelu, Junction Duriga, Donda Bare. Egrete Naruhito yet Nipitu, Atang Naza Tony Yue Minda Akishino ne, Tumi Dazuguro, Japan Sheyozwe Waririga, Bobi Jangit Daja Minda yes Nipitu Kikuha, Japan Sheyoya Dine Jinjan Nitai Nipipi, Throma Atas Tony Yue Taro Hisahito da Ushibi, Japan Tina Amwe Sakambu, Dudiam Yama Shinide, Pagin Titu, Minda Akishino Bi, Duha Tonyam Yama Shinide Pipare.
My engine machine, Kuro, Syria, Pega, Sea, Pedipka, the Dimpet, Sayama. American Tamato, Necromia, Nunja, Chenet, Dida, Ringa, Tapari, Jotiniama, Syria, Shimia, Banga, American Tabariha, Iraq, Nangate, the Nila Niga, Turqua, Tuajabare, Syria, Gan, American Tati, Tuatome, Swing, Eri Liha, Tore, Niama, Rashalu, Tangiriga, Wayang Lana, Nelu, Tonta, Turiga, Yusa, Nevare, Syria, Naga, Belu, Pimales, Rane, Patelu, Russia, Tamra, Vladimir Pudinha, Turki, Tamra, Rasip, Tayib, Aruane, Inga, Nima, Twisson, Swinibo, Season.
ထားပါတယ်ပြီးတော့အစ်တင်ထောက်စင်းစင်းရဲ့ဆောင်းပါးကိုကိုသားညွန့်ကပြောပြထားပါတယ်ဆီးရီးယားမြောက်ပိုင်းကနေပြီးတော့အီရတ်ကိုထွက်ခွာမဲ့အမေရိကန်စစ်ရင်တန်းဖြတ်သွားစင်မှာကတ်ရပ်သားတွေကဒီရုပ်သွားတဲ့တပ်တွေကိုအာလူးတွေနဲ့ပြစ်ပေါက်အော်ဟစ်ကြတယ်အမေရိကန်လူလိန်တွေထွက်သွားဆိုပြီးတော့သူကအော်ဟစ်ပါတယ်တမတ်ဒိုနယ်ထရမ့်ကတော့ခုလိုမျိုးတက်ရောက်တဲ့အပေါ်မှာခုခံပြောဆိုနေ relationship with the Kurds. But we never agreed to
ကားစီနဲ့ကျွန်တော်တို့ဒွဲလုံနေပါလေကားစီနဲ့ဆက်ဆံရေးကောင်းရှိပါလေ ဒါပေမဲ့ကားစီကိုအကောက်ွယ်ပြီးရမယ်လို့ဘယ်တော့မှကျွန်တော်သဘောမတူခဲ့ပါဘူးသူတို့အတွက်သုံးနှစ်ခွဲလေးနှစ်လောက်ကျွန်တော်တက်ခဲ့ပါလေဒါပေမဲ့ကားစီကိုအကောက်ွယ်ပြီးရမယ်ဆိုပြီးဘယ်တော့မှသဘောမတူခဲ့ပါဘူး
အခုလိုမျိုးဆီးရီးယားကနေပြီးတော့အမေရိကန်တပ်တွေရုတ်ချင်းတိုက်ရုတ်လိုက်တာကြောင့်မလို့အမေရိကန်ပေါ်မှာသူ့မဟာမိတ်တွေရဲ့ယုံကြည်ကူးစားမှုထိခိုက်စေတယ်လို့လွှတ်တော်အမတ်တော်များကပြောနေပါတယ်။ Center for American Progress က Brian Catalyst လိုမျိုးနိုင်ငံရေးသုံးသပ်သူတွေကလည်းဒါကိုသဘောတူပါတယ
်။ Many around the region from Saudi Arabia to Israel to Jordan are looking very closely at
Saudi Arabia ကနေ Israel Jordan တို့အထိဒေတာတစ်ဖွားကကတ်တွေနဲ့ပတ်သက်လို့အမေရိကန်လုပ်ရက်တွေကိုအသေးစိတ်စောင့်ကြည့်နေပါတယ်။သူတို့ဟာ ISIS စစ်သွေးကြွတွေကိုနှိမ်နေရမှာရှေ့တန်းကတိုက်ပွဲဝင်နေသူတွေဖြစ်ပါတယ်။ဒီအခြေအနေကိုသင်ခန်းစာယူပြီးအမေရိကန်ဆိုတာဘလို့မှယုံစားလို့မရတော့ဘူးလို့ပြောကြပါလိမ့်မယ်
။အခုလိုအမေရိကန်တပ်တွေရုတ်သိမ်းသွားတဲ့အတွက်အဓိကအကျိုးမြတ်ရမယ့်သူကတော့ရုရှားဖြစ်လိမ့်မယ်လို့ Center of Strategic and International Studies နိုင်ငံတကာလေ့လာရေးသုတေသနအဖွဲ့က Bulent Alariza ကပြောပါတယ
်။ If the US withdraws troops and thus reduces its influence.
မြန်မာတပ်ရုံမှဆိုရင်အရှိန်အလယ်ဒေသမှာသူ့ဩဇာချဆင်းသွားပါလိမ့်မယ်။ဒါကိုမျက်ထုတ်ပြီးအစားထိုးဝင်လာမဲ့သူရှိမှအသေးချပါ။ရုရှားကအဓိကဖြစ်ပါလိမ့်မယ်။ရုရှားမှာနိုင်ငံခြားရေးမူဝါဒအသင်းနဲ့ရုရှားကောင်းဆောင်ပူတင်ကအရှိန်အလယ်ဒေသမှာဒီကိစ္စကိုအမျက်ထုတ်မှာပါ
။ဆီးရီးယားမှာဘာဆက်လုပ်မလဲဆိုတာနဲ့ပတ်သက်ပြီးတော့ရုရှားသမ္မတပူတင်နဲ့တူရကီသမ္မတတို့အခုအင်္ဂါနေ့မှာတွေ့ဆုံဖို့ရှိနေပါတယ်။ရုရှားအနေနဲ့တူရကီကိုဘယ်လိုကင်တွယ်မလဲဆိုတာစိတ်ဝင်စားစရာဖြစ်တယ်လို့Brian Catulis ကမြင်ပါတယ
် The thing I'm interested in seeing in this meeting is whether Putin tries to
ကျွန်တော်စိတ်ဝင်စားတဲ့အပိုင်းကတော့ဒီစည်းဝေးမှာပူတင်အနေနဲ့အာဒိုဝါနဲ့တူရကီကိုဘယ်လိုကင်တွယ်မလဲဆိုတဲ့ကိစ္စပါအ
ခုလပိုင်းအတွင်းမှာပဲတူရကီနဲ့ရုရှားကြားမှာနီးကပ်ဆက်ဆံပူးပေါင်းမှုတွေရှိနေပါတယ်တူရကီဟာပြီးခဲ့တဲ့ဇူလိုင်လလုံးကရုရှားစီကနေပြီးတော့ S-400 ဒုံးလက်နက်စနစ်တွေဝယ်ယူလာကြောင်းမလို့အမေရိကန်ကိုဒေါသဖြစ်စေပြီးတော့တူရကီပေါ်မှာအမေရိကန်ကရေးယူလာမဲ့လာလာတွေလည်းတိုးလာစေပါတယ်ခင်ဗျာ
ကိုသားညိုပါရှင် VOA ကနေထုတ်လွှင့်ပေးနေတဲ့နေ့စဉ် TV သတင်းလောအစီအစဉ်တကောအခုထုတ်လွှင့်နေတဲ့ညနေပိုင်းရေဒီယိုအစီအစဉ်ပြပချင်း9နာရီမှာ Intel Set 17နဲ့ Mia Set 3ဂျူရူတွေကနေတိုက်ရိုက်ဖန်ယူကြည့်ရှုနိုင်ပါတယ်။ဒါနဲ့မကတည်းကထုတ်လွှင့်ချင်းနဲ့တပြေးညီ VOA ရဲ့အင်တာနက်ဆာမျက်နှာဖြစ်တဲ့ burmese.vonews.com မှာကြည့်ရှုနိုင်တယ်လို့ VOA ရဲ့ YouTube, Twitter နဲ့ Facebook တို့ကနေပြောလဲကြည့်ရှုနိုင်စေနိုင်ပါတယ်။ခုတော့ကြာရှည်နေတဲ့အချိန်ကတည်းကအချင်းချုပ်ကမှအေသနာကျော်ကပြောပြပေးပါအောင
်။ဆီးရီးယားပြည်ပခါတွေဖြစ်နေတဲ့ဆီးရီးယားနိုင်ငံအရှေ့မြောက်ပိုင်းကနေပြီးတော့ကတ်စတပ်ဖွဲ့တွေဆက်ပြီးတော့ဆုတ်ခွာပေးနေပြီမလဲ။အမေရိကန်နဲ့တူရကီကြားရယူထားတဲ့ပြစ်ခတ်ရက်စဲရေးသဘောတူညီမှုတက်တန်းကုန်ဆုံးသွားတာနဲ့တူရကီကစစ်ဆင်ရေးတွေပြန်ပြီးတော့စမယ်လို့တူရကီသမ္မတရီဂျစ်တာရဲ့အော်တိုဝါကဒီကနေ့အင်္ဂါနေ့မှာပဲပြောသွားခဲ့ပါတယ်။အော်တိုဝါလကုံမှာတွေ့ဆုံမဲ့ဆီးရီးယားဖွဲ့စည်းပုံအခြေခံဥပဒေကော်မတီအနေနဲ့ခိုင်မာတဲ့တိုးတက်မှုဖြစ်တွန်းအောင်ဘယ်လိုလှုပ်ဆောင်နိုင်မလဲဆိုတာရုရှားသမ္မတနဲ့ဆွေးနွေးမယ်လို့ရုရှားကနိုင်ငံတော်ခီးစဉ်မသွားခင်မှာမစ္စတာအော်တိုဝါပြောသွားခဲ့ပါသေးတယ်။ကနေဒါနိုင်ငံအထွေထွေရွေးကောက်ပွဲမှာလက်ရှိအာဏာရ Liberal Party ကအမတ်နေရာလုံလုံလောက်လောက်ရလိုက်ပြီးတော့နောက်မှာတော့လက်ရှိဝန်ကြီးချုပ် Justin Trudeau အနေနဲ့ဒုတိယတက်တန်းဆက်ပြီးတော့အုပ်ချုပ်ခွင့်ရသွားပါပြီ။ရွေးကောက်ပွဲအနိုင်ရကြောင်းကိုဝန်ကြီးချုပ်ကဒီကနေ့အစောပိုင်းမှာပဲကြေညာသွားတာပါ။American ဒုသမ္မတဟောင်း Joe Biden နဲ့တားဖြစ်သူတို့အကြောင်းစုံစမ်းစစ်ဆေးပေးဖို့ Ukraine အစိုးရကိုဖိအားပေးပြီး Ukraine ကိုပေးမဲ့ American ရဲ့အကူအညီတွေသမ္မတ Donald Trump ဆိုင်းငံ့ခဲ့တဲ့ကိစ္စနဲ့သမ္မတကိုအရေးယူဖို့အောက်လွှတ်တော် Democrat အမတ်တွေစုံစမ်းစစ်ဆေးနေတာဒီကနေ့မှာတော့ Ukraine ဆိုင်ရာ American တန်မတ်ဟောင်းလွှတ်တော်မှာမေးမြန်းစစ်ဆေးခံရမှာဖြစ်ပါ၏ဂျပန်နိုင်ငံမှာတော့ Akira Naruhito ဟာဒီကနေ့အောက်တိုဘာလ22ရက်နေ့မှာပဲဗိသိက်ခံနန်းတက်ပွဲကိုရှေ့အစဉ်လာအတိုင်းကျင်းပခဲ့ပါ၏ဒုတိယကမ္ဘာစစ်နောက်ပိုင်းပထမအဦးဆုံးဂျပန်အီဂရစ်ဖြစ်လာတဲ့သူဖြစ်ပါရဲ့ရှင
်။တရင်အချင်းချုပ်ကမှအေတနာကျော်ကျင်းညာတော်တာပါ။ဒီညနေ့အစီအစဉ်ထုတ်လို့ရမှုကမှခင်ဖြူတွေ့ဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Patrick Dia ဖြစ်ပါတယ်။ VOA American အသံညဖက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9:00ထိလိုင်းဒိုမီတာ25 30နဲ့51နဲ့လိုင်းလာမီတာ190တို့ကနေဖတ်တိုက်ရိုက်ထုတ်လွှင့်ပေးသွားအောင်ပါပါ။သတ်သားရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကျေးဇူးရှင်လာပါစေရှင်။ VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။ကျွန်မနန်းလာပ
This program has come to you from the Voice of America, Washington. From Washington, this is